စစ်ကောင်စီနဲ့အင်အားရခိုင်တပ်တို့ကြားတင်းမာမှုတွေဖြစ်ပြီးအပြန်အလှန်ချင်းချောက်ပြောဆိုမှုတွေရှိနေပါတယ်။ဒေသရင်းအုပ်ချုပ်ရေးကိုအင်အားဘက်ကနှောက်ယှက်တဲ့သဘောစစ်ကောင်စီဘက်ကဆွဆွဲပြောဆိုသလိုအင်အားဘက်ကလည်းသူတို့ထိန်းချုပ်တဲ့နယ်မြေမှာသူတို့ရဲ့လုပ်ပိုင်ခွင့်ကိုဆောင်ရွက်တာသာဖြစ်တယ်လို့အခိုင်အမာပြန်ပြောလိုက်ပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့တင်းကိုကိုနေချန်းပြောပြပေးပါဦးခင်ဗျာ။
ရခိုင်ပြည်နယ်မှာပြီးခဲ့တဲ့2020ခုနှစ်ကစပြီးစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တို့ကြားနှစ်ဖက်နားလည်မှုနဲ့အပြစ်ရထားကြပေမဲ့လက်ရှိမှာတော့နှစ်ဖက်အကြားတင်းမာမှုတွေတိုးလာနေပါတယ်။စစ်ကောင်စီကတော့ရခိုင်ပြည်နယ်အတွင်းအုပ်ချုပ်ရေးပိုင်နှောက်ယှက်မှုတွေကိုထိန်းသိမ်းတိမ်နဲ့ဆောင်ရွက်နေတယ်လို့ပြောပါတယ်။ဒါဟာရခိုင်ပြည်သူတွေထိခိုက်မှာစိုးရိမ်လို့ဖြစ်ပြီးဒါကမှပြည်ထနာတရားဖြစ်လာရင်တော့အစိုးမစိုးဘူးဆိုပြီးစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကအနည်းကသတင်းစာရှင်းလင်းပွဲမှာတတိပေးခဲ့ပါတယ
်ဒီချိန်မှာကျွန်တော်တို့လုပ်နေတာကထိမ့်သိမ့်နေတာကရခိုင်ပြည်သူလူထုဒုက္ခမရောက်စေခြင်းလို့ထိမ့်သိမ့်နေတာလို့ဖြစ်ပါတယ်ထပ်ပြောရရင်ရခိုင်ပြည်သူလူထုဒုက္ခမရောက်စေခြင်းလို့ထိမ့်သိမ့်နေတာဖြစ်ပါတယ်စိတ်ကြည်ပြီးကံပြောကြပြည်တော်စုနဲ့အာငင်းရည်ဆိုတော့ကျွန်တော်တို့လုပ်နေတာဖြစ်ပါတယ်အဲ့အတွက်ခုဖြစ်နေတဲ့ဟာနဲ့ပတ်သက်ပြီးတော့ကြာတနာဖြစ်လာရင်တော့တမတော်ကိုအဆိုးအဆိုးပါနဲ့လို့ပဲကျွန်တော်ပြောချင်ပါတယ်
အေးရခိုင်လက်နက်ကင်တက်ဖွဲ့ကြောကွင်ရခိုင်တုခကတော့စစ်ကောင်စီဘက်ကအခုလိုပြောဆိုမှုဟာချင်းချောက်တာဖြစ်တယ်လို့တုံ့ပြန်ပါတယ
်တခုခုဖြစ်လာလို့ရှိရင်တော့ဒါမြန်မာစစ်တပ်ကိုအဆိုးမဆိုးနဲ့ဆိုတဲ့စကားကိုကျွန်တော်တို့တွေ့တယ်ဆိုတော့ဒီဟာကတော့ဒါပြည်သူတွေကိုတရားချင်းချောက်တာဖြစ်တယ်လို့တခုခုဖြစ်လာလို့ရှိရင်တော့ဟိုပြည်သူတွေကိုလူမျိုးတုံးတတ်ချပြစ်မယ်ဆိုတော့သူတို့မြန်မာစစ်တပ်ရဲ့ဟိုအစီအစဉ်ကိုဟိုတရားအော်ယူမှန်းပြီးတော့ဖော်ပြနေတာဖြစ်တယ်လို့ဒါကျွန်တော်ကတော့အဲ့လိုပဲဟိုသုံးသပ်တယ်ဗျ
2021ခုနှစ်ဆေးအာဏာသိမ်းမှုကိုစန့်ကျင်ဆန္ဒပြပွဲတွေမြန်မာနိုင်ငံတဝန်းဖြစ်ပွားခဲ့ပေမဲ့ရခိုင်ဘက်မှာတော့ကြီးကြီးမားမားဆန္ဒပြကန့်ကွက်တာတွေမရှိခဲ့ပါဘူးငင်းငင်းဆန္ဒပြမှုတွေအကြမ်းဖက်နှိပ်ကွပ်ခံရပြီးတဲ့နောက်မှာနိုင်ငံတဝန်းလက်နက်ကင်ခုခံမှုတွေဖြစ်ပွားလာခဲ့ပါတယ်ရခိုင်ဒေသမှာတော့စစ်ပွဲတွေကငြိမ်သက်နေခဲ့ပါတယ်ဒါပေမဲ့လည်းအေအဖွဲ့ဟာသူတို့ထိန်းချုပ်ရနေမြေအထူးသဖြင့်ရခိုင်မြောက်ပိုင်းမှာကိုပိုင်အုပ်ချုပ်ရင်းနဲ့တရားစီရင်ရေးပိုင်းကိုဆောင်ရွက်လာခဲ့ပါတယ်။ဒီလိုဆောင်ရွက်မှုတွေဟာသူတို့အုပ်ချုပ်မှုကိုဝင်နှောက်ယှက်တာဆိုပြီးစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ
်။ဒီတရားစီရင်ရေးစနစ်တွေကသူတို့စီမှာလာပြီးမှတရားစီရင်ရမယ်ဆိုတဲ့ဟာမျိုးတွေတွေ့ရပါတယ်။ဒါတကွာအေအေနဲ့ကကျွန်တော်တို့ရခိုင်ပြည်နယ်မှာဘူကြီးတော်မောင်တို့တိတ်ရောပေါ့အဲ့ဒီနေရာမှာဒါဒီကျန်လည်းလုပ်ပါလေဒီ2021ဇန်နဝါရီလလောက်ကနေစပြီးနည်းနည်းလေးပို့ပြီးစိတ်လာတယ်စိတ်လာရဲ့ဆိုတော့ဒီဖင်ကလေးကြီးကပတ်တယ်ပြီးတော့ကြာလိုက်လာပြီးုံတာပေါ့လိုက်လာပြီးုံတာကျွန်တော်တို့ရဲ့ပြရတဲ့တရားဝင်မှတ်တမ်းရဆိုရင်ဒါအနည်းဆုံး10ချိန်ကြီးတော့ရှိတယ်အတူတို့ဘာလို့ပြုံးခဲ့တယ်ဆိုတာလဲကျွန်တော်တို့သိပါတယ်နောက်ပိုင်းမှာကျွန်တော်တို့အင်းအင်းနေတဲ့ကာသူတို့ပြောတဲ့စကားတွေထဲမှာဘာလို့ဖြစ်လာလို့ဆိုတော့ဒီတိုက်ပွဲကိုခေါ်နေတဲ့ပုံစံမျိုးလက်နက်ကန်ပြည်ပြခါကိုခေါ်နေတဲ့ပုံစံမျိုးကျွန်တော်တို့တွေ့လာပါတယ်လက်နက်ကန်ပြည်ပြခါကိုခေါ်နေတဲ့ပုံစံမျိုးတွေရှိဖြစ်လာတာကိုတွေ့ရတယ်တိုင်းစစ်တပ်နာချုပ်လောက်ကိုပဲသူကထိန်းချောက်လာတဲ့အာဏာတွေတွေ့ရတယ
်ရခိုင်ပြည်နယ်ဟာမြန်မာနိုင်ငံထဲကတခြားပြည်နယ်နဲ့တိုင်းနယ်နဲ့နှိုင်းယှဉ်ဖွံ့ဖြိုးတိုးတက်မှုနောက်ကျဆုံးဖြစ်တယ်လို့စားဝတ်နေရေးအဆင်မပြေတာတွေအလုတ်ကင်ခွင်လန်းရှားပါတာတွေနဲ့စီးပွားရေးကြက်တဲတာအနေနဲ့ရင်ဆိုင်နေရပါတယ်စစ်ကောင်စီအနေနဲ့လည်းအဲ့ဒီပြဿနာတွေကိုဖြေရှင်းဖို့မကြိုးစားပဲရခိုင်ဒေသဘက်မှာစစ်ရင်အားတိုးချဲ့နေတယ်လို့လည်းရခိုင်အေလက်နက်ကန်ဖွဲ့ပြောခွင့်ရခိုင်တုခါကဒီဝေကိုပြောပါတယ
်ဒီစီးပွားရေးအကျတေးတွေဒီရခိုင်ကြီးကလူတွေအလောက်ကင်မရှိတာတွေတော့နောက်ဒီကုန်ပစ္စည်းတွေအဆမတန်ဟိုဈေးတက်တာတွေကြားမှာဒီအမျိုးမျိုးဒုက္ခခံနေရတာတွေဟာဒီအများကြီးအခက်အခဲတွေဟိုဖြစ်လာနေရတယ်တော့ဒီအားတွေကိုဟိုပြေလည်အောင်ဟိုဖြေရှင်းဖို့မကြိုးစားပေးနဲ့เนาะပို့ပြီးတော့မှဒါလုံခြုံရေးတွေတင်းကျပ်လာတာတွေကတော့ဒီမြန်မာစစ်တပ်ဟာဟိုဘေးဘက်ကိုဥတည်ပြီးတော့သွားနေတယ်လဲဆိုတာကိုဒါအားလုံးသိတဲ့ကိစ္စဖြစ်တယ
်လက်ရှိမှာတော့အေအဖွဲ့နဲ့မြန်မာစစ်တပ်အကြားနှစ်ဖက်တင်းမာမှုတွေညှင်းတက်လာနေတာကြောင့်တိုက်ပွဲဖြစ်ပွားမှာကိုစိုးရိမ်နေကြပါတယ်ဒါကြင်ရခိုင်ပြည်နယ်တွင်အေရခိုင်လက်နက်ကိုင်အဖွဲ့ရဲ့တရားစီရင်ရေးနဲ့အုပ်ချုပ်ရေးလုပ်ငန်းတွေကိုမြန်မာစစ်တပ်ဘက်ကဝင်ရောက်ဟန်တာတာဒေတာကန်တချို့ကိုအေအေနဲ့ဆက်ဆက်တယ်ဆိုပြီးဖမ်းဆီးနေတာတွေပါရှိတယ်လို့ဒေတာကန်တွေကပြောပါတယ်။တစ်ချိန်တည်းမှာပဲအခုလိုအပြန်အလှန်ထိတိုက်ဖြစ်နေတာမို့စီရင်တင်းပါပြီးအချိန်မီတိုက်ပွဲဖြစ်ပွားလာနိုင်တဲ့အတွက်ပြည်သူတွေသတိထားသွားလာကြဖို့အေအေဘက်ကပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းသတိပေးထားပါတယ်။စ စစ်ကောင်စီအနေနဲ့အခုနှစ်ကိုငြိမ်းချမ်းရေးနှစ်အဖြစ်သတ်မှတ်ပြီးငြိမ်းချမ်းရေးအတွက်တိုင်းဒေသလက်နက်ကိုင်ခေါင်းဆောင်တွေကိုသူကိုယ်တိုင်တွဲဆောင်ဆွေးနွေးမယ်လို့စစ်ကောင်စီအကြီးအကဲကကြေညာထားပါတယ်။ဒီကြေညာချက်အပေါ်မှာတော့အေအေဘက်ကယတိပြတ်တုံ့ပြန်တာမျိုးမရှိဘဲစောင့်ကြည့်သွားမယ်လို့သဘောထားပေးထားပါတယ်ခင်ဗျာ။